Republican အမတ်တွေတင်ကျုံထားတဲ့ American အထက်လွှတ်တော်မှာ COVID-19 ရဲ့ထောက်ပံ့ပေးရေးဆိုင်ရာဥပဒေမူကြမ်းတရက်ကိုဒီတစ်ပတ်တည်းမဲခွဲဆုံးဖြတ်တည်ပြုဖို့ရှိတယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကအင်္ဂါနေ့ကပြောပါရယ် American နိုင်ငံနဲ့တန်းချီတဲ့လူတွေအလုပ်လက်မဲ့ဖြစ်နေစဲမှာတချို့တွေကအလုပ်ပြန်လဲရရှိကြပေမဲ့အထည်နာဆုံးလုပ်ငန်းတွေကတော့ပြန်လဲနှစ်လန်းထူဖို့ခက်ခဲနေစဲဖြစ်ပါရယ်လုံးလမဲ့ဖြစ်နေသူတွေကိုဘိုးဆိုးရကပြီးခဲ့တဲ့ဇူလိုင်လကုန်ထီတပတ်အမေရိကန်ဒေါ်လာ600ထပ်ဆောင်ထောက်ပံ့ပေးခဲ့ပါတယ်။ဒါပေမဲ့ထောက်ပံ့ကြေးပေးရတဲ့ကာလတက်တန်းတိုးဖို့နဲ့ထောက်ပံ့ငွေကြေးသုံးစွဲမှုပမာဏအပေါ်မှာထရမ့်အစိုးရနဲ့ဒီမိုကရက်အမတ်တွေကြားသဘောတူညီချက်မရရှိခဲ့ကြပါဘူး။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပယ်လော့စီနဲ့အထက်လွှတ်တော်လူနည်းစုခေါင်းဆောင်ချော့ချ်ရှူမာတို့ကတော့အထက်လွှတ်တော်ကဒီတစ်ပတ်တည်းမဲခွဲဆုံးဖြတ်မဲ့ဥပဒေမူကြမ်းဟာနိုင်ငံရေးကစားတာတသက်ဖြစ်တဲ့ဆိုပြီးပူးတွဲကြေညာချက်ထုတ်ပြန်ထားပါရယ်ခင်ဗျာ။